စစ်ကောင်စီနဲ့အာရခတပ်တော် AA အကြားတိုက်ပွဲတွေအေယော်ရီတိုင်းအတွင်းထိကျယ်ပြန့်လာတာကြောင့်ချောင်းသာကန်းစီမှာရှိတဲ့ပြည်သူတွေစိုးရိမ်ကြပြီးတော့နေရက်စုတ်ခွာတင်းရှောင်နေကြသလိုဟိုတယ်တချို့လည်းပိတ်ပြီးတော့ပစ္စည်းတွေပြောင်းရွှေ့နေပါတယ်။ငွေဆောင်ကန်းစီမှာလည်းဒီရက်ပိုင်းမှာခီးတဲ့အဝင်တိတိတတ်တာကျဆင်းနေကြောင်းဒေသခံတွေကပြောပါတယ်။ချောင်းသာနဲ့ငွေဆောင်ကစီးရီးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါရှင်။
ဒီကလေးရပိုင်းတွေက AA နဲ့ပူပေါင်းတက်ဖွဲ့တွေပသိမ်မြို့နယ်ဘောမီရွာကိုထိန်းချုပ်လိုက်ပြီးစစ်ကောင်စီတပ်ကလည်းရွှေတောင်ရံမှာစစ်အာတိုးမြင့်ချထားတဲ့စစ်ရေးအရတင်းမာနေတဲ့တရင်တွေထွက်ပေါ်ခဲ့ပြီးနောက်မှာချောင်းသာကဒေသခံတွေနေရက်စတင်စွန့်ခွာနေကြတာပါချောင်းသာမှာနေထိုင်တဲ့အမျိုးသမီးတယောက်ကစစ်ရေးအခြေအနေစိုးရိမ်တာကြောင့်ပြောင်းရွှေ့ဖို့ပြင်ဆင်နေတဲ့အကြောင်း VOA ကိုခုလိုပြောပါတယ်
မအားတော့လည်းအခုကရွာကိုပြန်ရတော့မှလေအခုကားပေါ်တော့တက်နေကြပြီကားစီးလုံးဟာပြီးတော့မှပြန်ရတာပေါ့အကုန်လုံးလူတွေလေချောင်းသာတွေကပဲဘာမှတော့မဖြစ်ဘူးဒါပေမဲ့ကြောက်ကြောက်လန့်လန့်နဲ့တော့ဟိုတွားကြတာပဲရှိတယ်ဘာမှတော့မဖြစ်ပါဘူးချောင်းသာမှလည်းလေဘာမှတော့မဖြစ်သေးဘူ
းအခြားချောင်းသာဒေသခံတူကလည်းလူတွေနေရာပြောင်းရွှေ့တာရှိတယ်လို့ဟိုတယ်တွေလည်းပစ္စည်းတွေပြောင်းရွှေ့နေတဲ့အကြောင်းနဲ့ခီးသက်အဝင်ရော့ကျနေကြောင်းပြောပါတယ
်လူတွေကလည်းချုပ်တိတ်ကလက်ကြီးရော်တွေပါအဲ့လိုပေါ့ဒီကလူများတယ်အဲ့လိုပြောင်းသွားရှိကြတယ်ဟိုတယ်လည်းပြီးတော့ဟိုတယ်ကချုပ်ပြည်ပြည်အကုန်ကိုအသိမ်းလိုက်လာဒါပေမဲ့သူကအဖွင့်တော့ကြတာပဲပိတ်ကြတော့ပေါ့ကိုယ်လာနေရတာလည်းပြစ်ပြရတာဖြစ်ကြတယ်ဝင်လာလို့ရှော့အကုန်အဲ့လိုဖြစ်တယ်အဝင်လမ်းသိပြီတော့ကွယ်နည်းနည်းပါးပါးပဲဝင်လာဝင်တော့လည်းဝင်လာ
ချောင်းသာကန်းကြီးဟာစစ်ကောင်စီကခန်းစစ်ပြင်ဆင်နေတဲ့ရွှေတောင်ရံနဲ့ရှစ်မိုင်လောက်ပဲဝေးတဲ့နေရာမှာရှိပါတယ်ဧရာဝတီတိုင်းပသိမ်မြို့နယ်ကအခြားထင်ရှားတဲ့ကမ်းခြေတစ်ခုဖြစ်တဲ့ငွေဆောင်ဘက်မှာလည်းဒီရဲ့ပိုင်းမှာခီးတဲ့အဝင်တိတိတတ်တာရော့ကျနေကြောင်းငွေဆောင်ဒေသခံတူကပြောပါတယ
်ခီးတယ်ဝင်ရောက်မှုကတော့ဝေးခုဆင်းရောနည်းနည်းတော့ပါသွားတယ်ကွယ်ပြန်ဒါပေမဲ့ဝင်တဲ့ခီးတယ်လည်းရှိတယ်ကြအဝင်နေလေလေဟောပုံမှန်ထက်တော့တိတာပါပေါ့ရင်ပါသွားတယ်ပေါ့လိုင်းဝင်မှာကြောက်လေကွယ်ပြီးတဲ့အတိုင်းတင်လာရတဲ့တည်နေရလေမဟုတ်တာရောဟုတ်တာရောဆိုလေအချို့အဲ့တည်ကြောက်လေသူကကိုပေါ့ဒီလိုမျိုးအဲ့ဒီနေကြနေလို့လေမလာရကြတယ်လေပါတာပေါ့
ငွေဆောင်ကန်းကြီးကဟိုတယ်တွေမှာတော့ပစ္စည်းပြောင်းရွှေ့တာမျိုးတော့မတွေ့ရတဲ့အကြောင်းသူကဆက်ပြောပါတယ် AA ရခတက်တော်နဲ့ပူပေါင်းတက်ဖွဲ့တွေဂွားမျိုးကိုတင်းယူပြီးနောက်ပိုင်း ARD တိုင်းရွှေတောင်ရံမျိုးကမကြီးစင်ရွာအနီးမှာဒီလ16ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တယ်လို့ဒီလ19ရက်နေ့မှာလည်းဘောမီရွာကို AA အဖွဲ့ကတင်းယူခဲ့တာပါဒီလို ARD တိုင်းပသိမ်မြို့နယ်အတွင်းတိုက်ပွဲတွေကြေပြန့်လာတဲ့သတင်းတွေထွက်ပေါ်ခဲ့တာကြောင့်ချောင်းသာနယ်ငွေဆောင်ကန်းကြီးကိုတွားရောက်လက်ပတ်မဲ့သူတွေခီးစဉ်အတော်များများဖျက်သိမ်းကြကြတယ်လို့ချောင်းသာကန်းကြီးမှာရှိတဲ့ပြည်သူတွေစိုးရိမ်ပြီးပြောင်းရွှေ့နေကြတာဖြစ်ပါတယ်ခင်ဗျာ